အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်အေဗာဂလိတ်စ်အမြစ်ရှိအပူပိုင်းစုစုတဘာဝအမျိုးသားဥယျာဉ်အတွင်းမှာနှစ်စဉ်ကျင်းပတဲ့မြန်မာစပအုံးငွေတွေရှားပွေဖမ်းဆီးတပ်ဖြတ်တဲ့ပြိုင်ပွဲကိုတောက်ကြာနေမနေ့ပိုင်းကစတင်လိုက်ပါတယ်မွေဖမ်းမှုဆို800ကျော်ပါဝင်တဲ့အဲ့ဒီပြိုင်ပွဲဟာမနေ့တောက်ကြာဩဂုတ်လ9ရက်နေ့ကနေ15ရက်နေ့ညနေ9နာရီအထိဖြစ်ပြီးမြန်မာစပအုံးငွေအများဆုံးရှားပွေဖမ်းဆီးနိုင်သူကိုကျွမ်းကျင်အဆင့်နဲ့အပျော်တမ်းအဆင့်ဆိုပြီးနှစ်မျိုးခွဲထားပေမဲ့နှစ်ဖွဲ့စလုံးကအနိုင်ရရှိသူကိုဒေါ်လာ2500စီစုချီးမြှင့်မှာဖြစ်ပါတယ်ဒါအပြင်အရှည်ဆုံးမွေကိုဖမ်းဆီးမိသူကိုလည်းတီးတန့်စုချီးမြှင့်မှာဖြစ်ပါတယ်ဒါပေမဲ့လည်းဖမ်းမိတဲ့မွေတွေကိုလူမဆန်စွာတပ်ဖြတ်မိသူနဲ့မြန်မာစပအုံးမွေမဟုတ်ဘဲဌာနေတိုင်းရင်းသားမွေကိုတတ်မိသူတွေကိုတော့ပြိုင်ပွဲကနေထုတ်ပယ်မှာဖြစ်ပါတယ်ပြိုင်ပွဲကိုအမေရိကန်ပြည်ထောင်စုပြည်နယ်32ပြည်နယ်နဲ့ကနေဒါမှာကနေဒါနိုင်ငံကမွေဖမ်းမှုဆိုးတွေပါဝင်ကြပါတယ်ခင်ဗျာ